အဲ့ဒီလိုနမင်းကြီးတွေပြန်သွားတဲ့အခါကျတော့မေရွန်ပုံနှိမ်မကြီးကမိမိမြင်တဲ့အမြင်ကိုမိမိရဲ့သားတော်ကိုမေးတယ်သားတော်သို့တော့ကနတ်လေးပါးလာတာတွေ့တယ်ဘသူတွေလဲလို့မေးတဲ့အခါကျတော့သရုမတဲ့နမင်းကြီးလေးပါးပါပေါ့သူတို့ကပြန်ကန်ဒီမှာသားတော်ကိုဂရော့သွားတယ်ဆိုတော့သားတော်ကသူတို့ရဲ့မြတ်တယ်လို့မေးတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကမိမိမြတ်ကြောင်းမပြောဘူးသားတော်တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်နဲ့ဆာမယ်ဆိုလို့ရှိရင်ဒီနမင်းကြီးလေးပါးဟာကိုရင်အစ်စ်သာရှိပါသေးတယ်လို့ဆိုတဲ့အခါကျတော့ပုဏ္ဏိမကြီးကသားတော်တို့ရဲ့ဆရာသခင်ဟာဘုရားရှင်ဟာတင်မြတ်ပါလားလို့ဘုရားနဲ့အဲ့ဒီလိုဘုရားအာယုန်ကြီးရရှိလာတဲ့အတွက်ဗုဒ္ဓနုတ်တိကမ္မဏဏီဖြစ်ပြီးတော့တမာရီတွေတီးလာခဲ့တခါတပါးသောနတ်မင်းကြီးကဟောဘယ်သူလဲလို့မိတဲ့ခါကျတော့တရားမင်းကြီးပါဗောတရားမင်းကြီးကလည်းပဲလာပြီးတဲ့ခါကျတော့အပြန်ကျတော့သားတော်ကိုကြော့သွားတယ်သားတော်ကတရားမင်းနဲ့ကောမြတ်တယ်လို့လို့မိတဲ့ခါကျတော့လည်းပဲရှင်သာတိဗုဒ္ဓမတိကြီးကနေပြီးတော့သားတော်တို့ရဲ့ဆရာသခင်ဖြစ်တော်မူသောဘုရားရှင်နဲ့စာမယ်ဆိုရင်ကပိယအစင်သာရှိပါသေးတယ်လို့ဆိုတဲ့ခါကျတော့သားတော်တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်ဟာတင်မြတ်ပါလားလို့ဘုရားနဲ့ဗုဒ္ဓနုတ်တိကမ္မဋ္ဌာန်းဖြစ်ပြီးတော့တမာတိတွေဖြစ်ပေါ်ပြီးတော့လာခဲ့ပါတယ်အဲ့ဒီတော့နောက်ဆုံးအလင်းရောင်တွေထွက်ပေါ်ပြီးတော့နေတဲ့နမင်းကြီးတပါးလည်းပဲတွေ့ရတယ်သူလည်းပဲလာပြီးတော့သားတော်ကိုကြော့သွားတယ်ဘယ်သူလဲလို့မေးတဲ့ခါကျတော့ဒါဟာမေတော်တို့ကိုယ်ွယ်တဲ့ဘုရားလိုကိုယ်ွယ်နေတဲ့မဟာဗျာမကြီးပဲပေါ့အမဟာဗျာမကြီးကလည်းပဲသားတော်ကိုဥခိုက်ကြော့သွားတယ်ဆိုတော့သားတော်ကမေတော်တို့ရဲ့ဘုရားလိုခေါ်တဲ့မဟာဗျာမကြီးတဲ့ကောမြတ်တယ်လို့လို့မေးတဲ့ခါကျတော့သားတော်တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်နဲ့စာမယ်ဆိုရင်ပဇင်းအစင်သာရှိပါသေးတယ်လို့ဆိုပြီးတော့အပြည့်ပေးလိုက်တဲ့အခါမှာလည်းပဲမေတော်ကြီးဟာသားတော်တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်ဟာတင်မြတ်ပါလားလို့ဘုရားနဲ့ဗုဒ္ဓနုတ်တိကမ္မဏဏီဖြစ်တော့တမာရီတွေဖြစ်လာတဲ့အခါကျတော့မှဟိုတိုင်းမှန်ရာကိုမြင်နိုင်တဲ့ယထာဘုဒ္ဓညံကိုရရှိပြီးတော့လာတဲ့အခါမှာရှင်သာတိဗုဒ္ဓမတိကြီးဟာမိမိရဲ့မေတော်ကြီးကိုယုံနံတို့ရဲ့အကြောင်းဖြစ်တဲ့ဝိပဿနာတရားကိုဟောဖို့ညွှန်ပြဆုံးမလိုက်တဲ့အခါမှာမေတော်ပုံနှိမ့်မကြီးသောတာပန်တည်သွားပါတယ်။အဲဒီလိုရှင်သာရိပုတ္တရာမတိကြီးနောက်ဆုံးချွတ်ရမယ်။မေတော်ကြီးကိုချွတ်ပြီးတဲ့အခါမှာဒီဖလားသမဘတ်ကိုမဝင်စားတော့ဘူးလို့ဆိုပြီးတော့ဆွန့်လွန်လိုက်တဲ့အခါမှာမူလကဖြစ်ပေါ်ပြီးတော့နေတဲ့သွေးအံနဲ့ယောဂဝေဒနာနဲ့ပဲပရိနိဗ္ဗာန်ဆောင်ဝင်ပြီးတော့သွားခဲ့ပါတယ်။အလားတူပဲလဝဲရော်ရံဖြစ်တဲ့ရှင်မောက္ကလံကိုတော်ကြီးယောဂီများသိကြပါမယ်ခိုးသား900တို့ရိုက်နေတဲ့ဒံယာတန်ကျက်တွေနဲ့ပြိဋိဘံဆံဝင်ပြီးတော့သွားရအဲ့ဒီလိုခိုးသား900တို့ရိုက်နေတဲ့ဒံတွေကိုခံစားရခြင်းအကြောင်းရင်းဟာလည်းပဲရှင်မောက္ကလံကိုတော်ကြီးယခုဘဝကိုမရောက်ခင်ရှေ့ဘဝတုန်းကမိမိရဲ့ဇနီးမယားရဲ့ဇကားကိုနားထောင်ပြီးတော့မိခင်အိုကြီးကိုလှဲပေါ်တင်ပြီးတော့တော်လန်ခရီးကိုသွားပြီးတော့ခိုးသား900ရောင်ဆောင်ပြီးတော့မိခင်အိုကြီးကိုရိုက်နေတဲ့ဝိကျွေးကလိုက်ပါလာခဲ့ပြီးတော့အခုရှင်မောက္ကံကိုယ်တော်ကြီးကျွတ်တန်းဝင်ရမယ်အချိန်မှာခိုးသား900တို့ရိုက်တဲ့ဝေဒနာတွေကိုခံစားရတယ်ခိုးသား900တို့ဟာကာလတိလာကြောက်ဖြာပေါ်မှာရှင်မောက္ကံကိုယ်တော်ကြီးကိုဝိုင်းဝန်းပြီးတော့ရိုက်နေလိုက်တာရှင်မောက္ကံကိုယ်တော်ကြီးရဲ့အရိုးတွေဟာစံသီးစကွဲစီပေါ်မှာစီစီညက်ညက်ကျေပြီးတော့နေပါတယ်အဲ့ဒီလိုနေနေတဲ့အချိန်မှာရှင်မောက္ကံကိုယ်တော်ကြီးဘာကိုအာယုံပြုလဲဆိုတာနာနာကုဏကျောကြောင်းမှာရှိနေတဲ့ဘုရားရှင်ရဲ့အဆုံးအမကိုခံယူခြင်းနဲ့မိမိရဲ့တပည့်သားသာဝကတို့လည်းပဲဆုံးမခြင်းသေးတယ်။ဒါကြောင့်မလို့သူဘလို့ထိတ်ထန်လိုက်တယ်လဲဆိုတော့နာနာကုဏတော်ကြောင့်မှရှိနေတဲ့ဘုရားရှင်ရဲ့အဆုံးအမကိုမခံယူရမချင်းတပည့်သားသာဝကတို့ကိုမဆုံးမရမချင်းဖလားသမဘမပြေပါစေနဲ့လို့ဆိုပြီးတော့ဇီဝိတသင်္ကာရသမဘအယုသင်္ကာရသမဘအယုဖလကသမဘကိုဝင်စားပြီးတော့နေလိုက်တယ်ဆိုလို့ရှိရင်ရုံဏချုပ်ငိမ့်သွားတဲ့အတွက်ခိုးသား900တို့ရိုက်နေတဲ့အခါမှာနာကျင်မှုတွေမရှိတော့ဘူးလူလုံမှုတွေမရှိတော့ဘူးအဲ့ဒီလိုလူလုံးမုံတွေမရှိတဲ့ခါကျတော့ခိုးသား900တို့ကရှင်မောက္ကလံကိုတော်ကြီးပြိဋိဘံဆောင်ဝင်သွားပြီဆိုပြီးတော့အနိကခွာသွားတဲ့အခါကျမှရှင်မောက္ကလံကိုတော်ကြီးအဲ့ဒီကာလသီလကြောက်ပြဘောကနေပြီးတော့ဘုရားရှင်ရှိရာနာနာကုဏတိုးချောင်းတိုင်အောင်လို့ဇံမိညာတွေကိုဝင်သားပြီးတော့တကိုးတော်နဲ့ဘုရားရှင်ရဲ့အဆုံးအမကိုခံယူဖို့အတွက်ကျောင်းတော်ကိုအရောက်သွားပြီးတော့ဘုရားရှင်ရဲ့အဆုံးအမကိုခံယူတယ်မိမိရဲ့တပည့်သားတော်ကများကိုလည်းပဲဆုံးမတော်မူတယ်အဲ့ဒီလိုဆုံးမပြီးတဲ့အခါကျတော့မှဒီသမဘတ်ကိုမဝင်စားတော့ဘူးလို့ဆိုပြီးတော့ဆွန့်လန့်လိုက်တဲ့အခါမှာရှင်မောက္ကလံကိုတော်ကြီးဟာလည်းပဲကျွန်တော်တို့ခိုးသံဃာတို့ရိုက်နေတဲ့ဝေဒနာတွေနဲ့ပဲပြိဋိဘံဆံဝင်ပြီးတော့သွားခဲ့ပါတယ်ဒါကြောင့်မလို့ဘုရားရှင်နဲ့ဘုရားရှင်ရဲ့တပည့်သားတောင်ကကြီးများဖြစ်တဲ့ရှင်သာရိပုတ္တရာရှင်မောက္ကလံတို့ဟာအရိယာတို့ရဲ့စီးစိမ်ဆိုတဲ့ဖလားသမဘတ်ကိုဝင်စားပြီးတော့ ဝေဒနာကိုပဲခွာပြီးတော့တွားခဲ့တာဖြစ်ပါတယ်။ဒါကြောင့်ယောဂီသမီးများကိုကျွန်တော်အတွေ့ရှိခွက်အနေနဲ့လည်းပဲယောဂီသမီးများကိုပေးခြင်းပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဝေဒနာပိုင်းကိုမဆက်ဘဲနဲ့ယောဂီသမီးများကိုဒေသနာယုတ်တိတွေကိုမပြခင်မှာယောဂီသမီးများကိုအတွေ့ရှိခွက်အနေနဲ့ပေးလို့တဲ့အတွက်ကြောင့်မို့လို့ယောဂီသမီးများရင်မြင်ကိုအာယုံပြုလိုက်ပါရင်မြင်ကိုအာယုံပြုလိုက်ပါဆိုတော့ရင်မြင်ဟာယောဂီတို့ရဲ့ရရှိထားတဲ့ယုတ်တရားပဲယုတ်တရားဖြစ်တဲ့အတွက်ယုတ်တရားကြီးကိုဖွဲ့စည်းပြီးတော့ပေးထားတဲ့ပထဝီတတ်တွေသောတာဝါယောတအဘောတတ်တို့ရဲ့သဘောမူရပြီးအေးချိန်ချိန်ပူချိန်ချိန်ထုံထုံချိန်ချိန်ရွရွမမခဏမဆဲတသေးသေးနဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမူအရာတွေတွေ့မှာဖြစ်ပါတယ်အဲ့ဒီသဘောအမူအရာတွေဟာယောဂီတို့များဘယ်မှာတွေ့နေတာလဲလို့ဆိုခဲ့လို့ရှိရင်ကျွန်တော်တမာတိကန်းတို့ကသရုဒ္ဓလေးခြင်းကန်းတို့ကပြောခဲ့ပါတယ်နာသီဝနာသီပြမှာတွေ့တာမဟုတ်ဘူးကာယပရာသကာယအချင်းမှာသိတာလေအခုယောဂီသမားများယင်မြင်ဆိုတဲ့ကာယပရာသကာယအချင်းမှာသိပြီးတော့နေတာဖြစ်ပါအဲ့ဒီယင်မြင်ဆိုတဲ့ကာယပရာသကာယအချင်းဆိုတာဘာမှရှိတယ်လဲဆိုရင်ယောဂီသမားများရဲ့အရေကုန်တဲ့အသားကြားမှာကာယပရာသကာယအချင်းဆိုတာရှိတာဖြစ်ပါအဲ့ဒီကာယပရာသကာယအချင်းရဲ့သဘောကိုယောဂီသမားများမိအောင်ပြောရမယ်ဆိုရင်ယောဂီသမားများအကျော်စေးထိုးဘူးပါလိမ့်မယ်အကျော်စေးထိုးတဲ့အခါကျတော့ယောဂီသမားများလက်မောင်းအပြော့တဲကနေပြီးတော့ထိုးတဲ့အခါကျတော့အရေကုန်ဖောက်တုံးမဲနာအရေကုန်ဖောက်သွားပြီးတော့အသားထဲရောက်သွားတဲ့အခါကျတော့ယောဂီသမားများအကျောကိုမတွေ့တဲ့အခါမှာစမ်းပြီးတော့ကိုထိုးတီတို့ထိုးနေတဲ့အခါမှာကျွန်တော်တို့နာရမမသိဘူး။ဘာကြောင့်လဲဆိုတော့ကာယပရာသကာယအချီကိုကြော်လွန်ပြီးတော့အသားထဲကိုရောက်နေတဲ့အတွက်ကျွန်တော်တို့မသိနိုင်တာဖြစ်ပါတယ်။အဲဒီတော့ယောဂီသမားများထင်ရှားအောင်လို့ယောဂီသမားများဆေးကန်းကိုသွားတဲ့အခါမှာတခြားသူတို့ကိုအသားသေးထိုးနေတာကိုလည်းပဲယောဂီသမားများတွေ့ပါဘူး။အသားသေးထိုးနေတာကိုတွေ့လို့ချင်းအရေကုန်ဖောက်တုံးတာစန့်ကနေဖြစ်သွားတဲ့အတဆုံးငါမရှိတဲ့တလက်မငါမရှိတဲ့အကြီးတဆုံးထိုးထားတာကိုကျွန်တော်တို့နာကောင်းမှမသိဘူး။ဒါဟာဘာလဲဆိုရင်ကာယပရဒကာယအကြီးကိုကြော်လွန်ပြီးတော့သွားတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကြောင့်ယောဂီများအခုကာယပရဒကာယအကြီးဆိုတာဟာယောဂီတို့ရဲ့အရေးကုန်တဲ့အသားကြားမှာရှိတယ်ဆိုတာထင်ရှားမှဖြစ်ပါတယ်။သို့တော်လည်းပဲယောဂီများအဲ့ဒီကာယပရဒကာယအကြီးကိုရှုဖို့မဟုတ်ဘူး။အခုသမထတရားဆိုတာကယောဂီများတိုက်ကြီးတွေကာချပြီးတော့နေမယ်ဥဒရိုင်းကြီးတွေကာချပြီးတော့နေမယ်အဲ့ဒီလိုမြင်နေပေမဲ့လည်းပဲတမာတိအာညာအာနဲ့အကြမြင်တို့ရဲ့အခြေခံတရားတွေကြောင့်ယောဂီသမများမြင်နိုင်ကြားနိုင်တဲ့သဘောအမူအရာရှိပါတယ်ဒါကြောင့်မလို့အခုယောဂီသမများရင်မြင်ကိုအာယုံပြုလိုက်ပါဆိုတာဟာကျွန်တော်တို့အပေါ်ယံဖြစ်တဲ့ကာယပရာသကာယအခြေတွေမဟုတ်ဘူးယောဂီတို့ရဲ့ရင်တွင်းကိုထိုးစိုက်ပြီးတော့ရှုခဲ့လို့ချင်းယောဂီတို့ရဲ့ရင်တွင်းမှာဟာရယဝတ္ထုနှလုံးသားဆိုတာရှိတယ်ဟာရယဝတ္ထုနှလုံးသားဆိုတာဟာယောဂီသူများလက်သီးဆုပ်ကြည့်လို့ရှိရင်ယောဂီတို့ရဲ့လက်သီးဆုပ်ပမာဏရှိတယ်။အောက်ရှုအပေါ်ကားဖြစ်ပါတယ်။အဲ့ဒီနေရာမှာကျွန်တော်တို့စိတ်ဆိုတာဟာဘုရားရှင်ကိုယ်တော်များဟောတာကဒီနှလုံးသားမှာနေတာဖြစ်ပါတယ်။အဲ့ဒီနှလုံးသားဟာယောဂီသူများနှလုံးခုန်နေတဲ့ဆိုတဲ့သဘောအမူအရာတွေကိုယောဂီသူများသိပ္ပံနေရယောဂီသူများလက်ခံယုံကြည်ပြီးသားဖြစ်ပါတယ်။အဲ့ဒီတော့ယောဂီသူများအဲ့ဒီနှလုံးခုန်နေတဲ့သဘောအမူအရာတွေကိုမြင်အောင်ရှုလိုက်ပါအဲ့ဒီနှလုံးခုန်နေတဲ့သဘောအမူအရာတွေဆိုတာယောဂီသမားများအခုလိုတရားရှိမှပြီးတော့နေမှခုန်နေတာမဟုတ်ဘူးယောဂီသမားများယုံရရှိလာတဲ့ကနေပြီးတော့ယုံနဲ့အတူဖားဘက်တော်အဖြစ်နဲ့ဒီနှလုံးသားဟာပါဝင်လာပြီးတော့အမြဲလှုပ်ရှားပြီးတော့နေတဲ့သဘောအမူအရာတွေရှိနေတဲ့အတွက်ယောဂီတို့ရဲ့ရရှိတဲ့ယုတ်တရားကြီးမှာရှိနေတဲ့အရှိတရားအရှိတရားဟာပရမတ်တရားပဲဗုဒ္ဓရဲ့တရားကပြည့်ညတ်တွေကိုပဲခွာပြီးတော့ပရမတ်တရားတွေရဲ့ပေါ်မှာအနိစ္စအစရှိတဲ့ဒုက္ခအနတ္တညာမြောင်ကိုရှုတာကိုဝိပဿနာလို့ခေါ်ပါတယ်ဆိုတဲ့ဒေသနာနဲ့အညီယောဂီသမားများအရှိတရားဖြစ်တဲ့ဒီဟာရယဝတ္ထုနှလုံးသားရဲ့လှုပ်ရှားနေတဲ့သဘောအမူအရာတွေကိုမြင်အောင်ရှုပြီးတော့ဒီလှုပ်ရှားနေတဲ့သဘောအမူအရာတွေကတည်ငြိမ်မှုမရှိဘူးတည်ငြိမ်နေတယ်ဆိုရင်မြဲတယ်တည်ငြိမ်မှုမရှိတဲ့အတွက်မမြဲဘူးလို့အနိစ္စလို့ဒီနေရာမှာယောဂီသမားများဝိပဿနာပညာဥသိပြီးတော့ဆင်ခြင်သုံးသပ်ရမှာဖြစ်ပါအဲ့ဒီမမြဲတဲ့ဟာရယဝိတ္ထုရဲ့ပေါက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေပေါ်မှာခံစားကြည့်ပြန်လို့ရှိရင်လည်းပဲယောဂီသမားများတည်ငြိမ်အေးချမ်းနေတယ်ဆိုရင်ချမ်းသာတယ်လို့ဆိုနိုင်ပေမဲ့တည်ငြိမ်အေးချမ်းမှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ပေါက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမူအရာတွေဖြစ်လို့ဆင်းရဲတယ်လို့ဆင်းရဲတယ်ဆိုတဲ့ဒုက္ခလက္ခဏာကိုလည်းပဲယောဂီသမားများဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်နိုင်မှာဖြစ်ပါတယ်အလားတူပဲယောဂီသမားများဒီမမြဲတဲ့ယုံနံတွေရဲ့ပေါက်ပြန်ဖြစ်ပြမှုသဘောအမူအရာတွေဟာဟာရယဝတ္ထုနှလုံးသားရဲ့ပေါက်ပြန်ပြည့်ပြည့်နေတဲ့သဘောအမူအရာတွေဟာယန္နာရဲ့လို့တည်ငြိမ်နေတယ်လို့မရှိဘူးသူသဘောသူဆောင်ပြီးတော့ပေါက်ပြန်ပြည့်ပြည့်ပြီးတော့နေတဲ့သဘောအမူအရာတွေဖြစ်လို့တည်ငြိမ်သွားအောင်လို့ယက်တန်သွားအောင်လို့မလှုပ်ရှားနိုင်အောင်လို့မိမိရဲ့ဆန္ဒသဘောတွေနဲ့ရက်ခိုင်လို့လည်းပဲမရဘူးတောင်းပန်လို့လည်းပဲမရဘူးအမိန်ပေးလို့လည်းပဲမရဘူးမေတ္တာရက်ခံလို့လည်းပဲမရဘူး ဒီယုတ်ဒီနဲ့နေရာသူသဘောသူဆောင်ပြီးတော့ဖောက်ပြန်ပြစ်ပြတ်နေတဲ့သဘောအမူအရာတွေဖြစ်လို့အစိုးမရဘူးဆိုတဲ့အနတ္တလက္ခဏာကိုလည်းပဲဆင်ရှင်သုံးတတ်ပြီးတော့ရှုမှတ်နေနိုင်ရမှာဖြစ်ပါတယ်ဒီဟာတရားဝိဓုနှလုံးသားကိုယောဂီသူများများကိုပေးရတာဟာလည်းပဲယောဂီသူများများရဲ့ရှုမှတ်မှုကိုမဲ့ညာပုံညာကိုအမြန်သုံးရသည်နိုင်ဖို့ဖြစ်ပါတယ်ဒါကိုရည်ရွယ်ပြီးတော့ယောဂီသူများများကိုမူလကမ္ ဝိပဿနာတရားကိုကျွန်တော်ပို့ချခဲ့ပြီဖြစ်ပါခန္ဓာညာယောက်တရားကိုရှုမှတ်တဲ့အခါကျတော့ယောဂီသမားများသဘောမိအောင်လို့ကျွန်တော်ပြန်ပြောရမယ်ဆိုရင်ယောဂီသမားများသမာဓိတီလာအောင်လို့ဝင်လေထွက်လေတို့ကိုနီးလေနီးနဲ့နာသီးဝနာသီးပြားမှာအာယုံပြုစိတ်ထားပြီးတော့ရှုမှတ်ခဲ့လို့စိတ်ရဲ့တည်ခြင်းမှုသမာဓိတွေရရှိလာခဲ့တယ်အဲ့ဒီလိုသမာဓိတွေရရှိလာခဲ့တဲ့အတွက်ဟိုတိုင်းမှာရအောင်မြင်နိုင်တ ဒီကောင်းတဲ့ကိုကြီးချေကိုလည်းကောင်းကြောင်းတဲ့ယင်ယင်းတဲ့ကျိုးစုတဲ့နေရာတွေမှာခန္ဓာညာရောက်တရားအနေနဲ့ခန္ဓာမှာတရားရှိကြောင်းယောဂီတို့မြတ်များကိုကျွန်တော်ပြခဲ့ပြီးဖြစ်ပါတယ်